မေရိကန်လူမှုကြီးကြပ်ရေးအာဏာပိုင်တွေကတိုင်းပြည်တော်ဝန်ယာနဲ့ချီတဲ့တရားမဝင်ရောက်နေထိုင်သူတွေကိုအခုသတင်းပတ်တွင်ဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပါတယ်အခုလိုဖမ်းဆီးတဲ့ဟာမကြသေးခင်ကသမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်ကြေညာချက်ကြောင့်မဟုတ်ဘူးလို့အာဏာပိုင်တွေကပြောပါတယ်အခုဖမ်းဆီးတဲ့သူတွေဟာတရားမဝင်နေထိုင်တဲ့ရာဇဝတ်သားတွေဖြစ်ကြောင်းနဲ့ဒီဖမ်းဆီးမှုဟာလုံရုပ်လုဆင်ကိစ္စတစ်ခုဖြစ်ကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရကီလီယန်ခရစ်စတန်ဆန်ကသဝါရှင်နာပို့စ်သတင်းစာကိုပြောပါတယ်အများပြည်သူလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတည်တံ့ခံရမှုကိုချင်းချောက်မဲ့သူတွေကိုသာဖမ်းဆီးခြင်းဖြစ်ကြောင်းလဲခရစ်စတန်ဆန်ကပြောပါတယ်အခုသတင်းပတ်တစ်ပတ်လုံးမှာအတ္လန်တာ၊ရှီကာဂို၊နယူးယောက်၊လော့စ်အန်ဂျလိစ်မြို့တို့အပါအဝင်မြို့ပေါင်း6မြို့မှာဝင်ရောက်စီးနှင်းဖမ်းဆီးမှုတွေပြုလုပ်ခဲ့တာမှာလူပေါင်း160ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဆိုပါတယ်လော့စ်အန်ဂျလိစ်မြို့မှာဖမ်းဆီးမိသူ85ရာခိုင်နှုန်းကျော်ဟာရာဇဝမှုကျူးလွန်ထားသူတွေဖြစ်ပြီးသမရထွန့်ရဲ့အမိန့်ကြေညာချက်နဲ့သက်ဆိုင်ခြင်းမရှိကြောင်းလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICE အဖွဲ့ရဲ့ဖမ်းဆီးပြန်ပို့ရေးလော့စ်အန်ဂျလိစ်ဒေသဆိုင်ရာညွှန်ကြားရေးမှူးဒေးဗစ်မရင်းကတောက်ကြနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်